အခုစေစိုးကထုတ်ပြန်နေတဲ့ရွေးကောက်ပွဲဆိုင်ရာဥပဒေနဲ့ပတ်သက်ပြီးတော့အရှင်ပြားတို့မြန်မာနိုင်ငံလုံးဆိုင်ရာတန်ခတ်တပ်ပေါင်းစုအဖွဲ့ကြီးရဲ့သဘောထားကိုတပည့်တော်တို့ရှင်းရှင်းလင်းလင်းသိပြရစီဖေ
။ဒီရွေးကောက်ပွဲအခြေခံဥပဒေပေါ်လာတဲ့ဟိုကဒီ2020ရွေးကောက်ပွဲကတရားမျှတမှာမဟုတ်တော့ဘူးဆိုတော့ဒါဥစဉ်တို့သုံးသပ်ကြည့်တာတတ်မှတ်ပြီးသားပြီ။နောက်ဒီနောက်အခုပေါ်လာထွက်လာတဲ့ခါကျတော့ပို့ပြီးတော့ဆိုးနေတဲ့အခြေအားကိုဥစဉ်တို့တွေ့ရတာပေါ့။တွေ့ရတဲ့ခါကျတော့ဒီက2008အခြေခံဥပဒေတွေကရွေးကောက်ပွဲတော့ရင်းနဲ့တရားမျှတမှာမဟုတ်တော့ဘူးဆိုတဲ့အဖြစ်ကျအခုဥပဒေထွက်လာတဲ့အခါကျတော့ပုံပြီးဆိုးွားနေတာကိုတွေ့ရတဲ့ခါဒီဥစားကိုဘယ်ပုံပဲနည်းနဲ့ဆန့်ကျင်ရမယ်ဆိုလို့ဥစားကိုကျွန်တော်ပြင်ဆင်ထားဖို့လိုပြီးလို့ကျွန်တော်ပြင်လိုက်ပြင်ဆင်ပါပါ။တန်ခါတော်ဒီရက်ကနေပြီးတော့2000တကယ်ရွေးကောက်ပွဲတရားမျှတမှုမရှိတာတွေကိုပုံပေါ်လူလူကြားထဲမှာမဲတဲ့စည်းရုံးတာကအစတစ်ဖက်သက်တစ်ဖက်ဆောင်နေဖြစ်တော့မဲ့ဥစားတွေအားလုံးကိုကျွန်တော်အချက်လက်တွေအားလုံးရအောင်လူလူကြားထဲမှာလည်းဒီဥစားကတရားမျှတမှုမရှိဘူးဆိုတဲ့ဥစားကိုပုံလွှင့်ချင်စားအောင်ကျွန်တော်တန်ခါတော်ဒီကဆက်တက်နိုင်အောင်ဆွမ်းဆောင်ကျေလို့ကျွန်တော်ဆုံးဖြတ်တာပါ
။စေစိုးဘက်ကလည်းတန်ခါတော်တွေကိုနှိပ်ကွပ်မှုတွေကဆက်လက်ပြီးတော့မပြတ်တရှိနေတဲ့အခါတန်ခါတော်တွေရောအရှင်ဖျားတို့စည်းရုံးလှုံ့ဆော်တယ်လို့ပေါ့လေ။ဒီနိုင်ငံရေးထဲမှာပါဝင်ပတ်သက်လာနိုင်ပါဦးမလားဖျား
။ဒါကြီးဦးဇင်းတို့တန်ခါတော်တွေဆိုတာကတော့ဘလောက်ပဲဖိနှိပ်ထားတဲ့အကြမ်းဖြစ်နေဒကာဒကာမတွေဒုက္ခရောက်လာပြီဆိုလို့ရှိရင်ကိုယ့်ရဲ့တစ်ခက်ခဲလို့ပဲလို့ယုံကြည်ပြီးတော့ဒုက္ခအလုံးခံပြီးတော့ရှင်ဆိုင်နေကြတယ်ဆိုတာဒါတက်တည်တွေအများကြီးရှိပါတယ်ဘလောက်ပဲဖိနှိပ်တာဖိနှိပ်တာဒကာဒကာမတွေရဲ့ကြုံလာတဲ့ခက်ခဲတွေကိုဦးဇင်းတို့တန်ခါတွေအနေနဲ့ပြည့်လူရှိတာမှာတော့မဟုတ်ဘူးအလုံးရှင်ဆိုင်ပြီးတော့ဒကာဒကာမတွေရှိရနေပြီးတော့သူတို့ရဲ့အခက်ခဲကိုဝိုင်းဝန်းဖြေဖျက်တော့မှာဖြစ်ပါတယ်ဗျာ
လောလောဆယ်ပြည်တွင်းမှာတန်ခါတော်တွေရဲ့လှုပ်ရှားမှုအနေအထားကဘယ်လိုရှိပါသလဲဗျာ
မကြခင်ကတန်ခါနာကအစည်းအဝေးပြီးသွားတဲ့အခါမှာအင်္ဂါတော်ဒီပေါ်ဖိနှိပ်လာတာကြီးတခြားတာပုံများလာတယ်အများဆုံးအပြင်ကားကြီးရထားကြီးတွေမှာတန်ခါငယ်လေးတွေကမျက်နှာငယ်ကြီးရတယ်နောက်ပြီးတော့မြတ်စွာဘုရားဖျားရှင်ရှင်တော်ရှင်ကုန်ဖျားလို့ဖျားရှင်ရှင်တော်မှာတော့တန်ခါတော်ကြီးကိုစစ်လာဆန်းမိလာရအများကြီးလုံလာတယ်လုံလာတဲ့ခါကျတော့တန်ခါတော်ဒီပေါ်ဒီ2020အတွင်းမှာပို့ပြီးတော့ဖိနှိပ်တာကြီးများလာတဲ့ခါကျရင်သူတို့ကတော့တန်ခါတွေကိုအဲ့ဒီပုံစံအားဖြင့်ဖိနှိပ်ထားရင်တန်ခါတွေကညင်သွားမယ်လို့ထင်တယ်ဒီရတော့အဲ့လိုလုပ်ချင်းဟာတန်ဃာတွေကိုပို့ပြီးတော့တန်ဃာတွေပြေးတယ်လို့ဖြစ်နေကြဆိုတာကိုသူတို့သဘောပေါက်နားလည်သွားလို့ရှိရင်တန်ဃာတွေပေါ်ကူလုံနေတဲ့လုပ်ချက်တွေကိုသူရပ်တန်းသွားနေမှာပဲဘလို့ပဲဖြစ်နေဖြစ်နေဒါကကမ္ဘာကြီးရဲ့ခက်ခဲနေတဲ့အခက်ခဲအဲ့ဒီအခက်ခဲကိုတန်ဃာတွေအနေနဲ့ဝိုင်းဝန်းဖြည့်ဆင်းမှာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ဒီဘလောက်ပဲကန့်တတ်မှုတွေချုပ်ချယ်မှုတွေရှိနေကြတယ်တန်ဃာတို့ရောတတ်နေပြီးတော့တူးမြင်ပြီးတော့လှုပ်ဆောင်သွားမယ်ဆိုတော့ဥစားကိုနားဖတ်ဆင်ဆိုရပြီးအောင်ဦးဇင်းအနေနဲ့အခုပြောပြရမှာပဲ
ကျမဗျာအခုအစီအစိုးရလုပ်မဲ့ရွေးကောက်ပွဲမှာဆိုရင်တန်ခါတော်တွေမဲထက်ခွင့်မရအောင်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေထဲမှာအတိအလင်းရေးထားတာတွေ့ရပါတယ်ဒီပေါ်မှာအရှင်ပြတို့တန်ခါတော်တွေဘယ်လိုများသဘောထားရှိပါလဲဗျာ
ကျွန်တော်တန်ခါတော်တွေရွေးကောက်ပွဲမှာမပါဘူးဆိုလို့သာအခုမှမဟုတ်အောင်58ခုနှစ်ထဲကတန်ခါတော်တွေဟာဒါနဝန်ထမ်းတွေကမဲပေးခွင့်မရှိဘူးမဲယူခွင့်မရှိဘူးဆိုတာဒါဥစဉ်အလုံးတန်ခါလောကမှာလက်ခံထားပြီးသားပဲအခုတန်ခါတွေလှုပ်ရှားဆောင်ရွက်နေတယ်ဆိုတာလည်းအမတ်ဖြစ်ဖို့ဝင်ကြီးဖြစ်ဖို့ဒီကိစ္စမဟုတ်တကယ်ကမှဒီအခက်အခဲကိုဥစဉ်တို့ဘယ်လိုဖြေရှင်းရမလဲဆိုတဲ့ဝိုင်းဝန်းစဉ်းစားတဲ့အနေနဲ့ဥစဉ်တို့ဝိုင်းလုံနေကြတာဖြစ်တယ်ဥစဉ်တို့တကယ်ကတော့လူခွင့်ကြီးအနေထားတွေလည်းပြီးမယ်ဆိုလို့ရှိရင်တန်ခါတွေလည်းလူတွေပဲလူတွေဆိုတော့တိုင်းပြည်အုပ်ချုပ်တဲ့ကိစ္စတွေမှာတန်ခါတွေပါဝင်ခွင့်လုပ်ခွင့်တွေကလူခွင့်ကြီးတရားအနေနဲ့ရောက်ရတဲ့ကိစ္စပဲအဲဒီကိစ္စထက်ကိုတန်ခါရီရဲ့အရေးကိစ္စထက်ကိုဒကာဒကာမကြီးရဲ့အရေးကရှင်းလင်းရောက်နေတဲ့အခါကျတော့တန်ခါအရေးကိစ္စကိုလည်းအနေနဲ့ပြောလို့ရတယ်တော့ဘာမှပြောဖို့အခြေအနေရှိသေးဘူးပေါ့လေဒကာဒကာမကြီးရဲ့အရေးကိုရှင်းလင်းတင်ပြီးတော့ပဲအရင်ဆုံးပြောဖို့အခြေအနေရှိပါလေခင်ဗျ
အရှင်ပြကျေးဇူးတော်ကြီးပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျ